ခုတော့ထိုင်းနိုင်ငံမှာတည်တံ့အပြစ်ပေးခံထားတဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုခုခံချိပါချက်ပေးဖို့အတွက်တလရက်တိုးပေးလိုက်ပါတယ်အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
ဗီရိရှားလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျွန်းလူတပ်မှုနဲ့ပတ်သက်လို့တည်တံ့ပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုဩဂတ်လ21ရက်နေ့မှာကော်စမီတရားရုံးကနေတဖြင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကအယူခံကိုလက်ခံခဲ့တာပါဒီအယူခံနဲ့ပတ်သက်လို့အစိုးရရှိနေတဲ့ဘက်ကခုခံခြေပါချက်ပေးဖို့အတွက်လစဉ်ထပ်တိုးတောင်းနေရကနေဇန်နဝါရီလ24ရက်နေ့မှာတော့9ချိန်မြောက်အဖြစ်တလထပ်တိုးပြီးခွင့်ပြုခဲ့တယ်ဆိုပြီးတရားခဏရဲ့အကျိုးကိုဆောင်ရွက်နေတဲ့မြန်မာတန်ရုံးရဲ့ဥပဒေအကြံပေးရှိနေဦးအောင်မျိုးတန်းကပြောပါတယ်
အဲ့တော့အမှန်တော့ထိုင်းအစိုးရရှိနေဘက်ကနေပြီးတော့ဒီခုခံခြေပါတဲ့လျှောက်လက်ချက်ပြင်မှုအတွက်အချိန်နဲ့မဖြစ်သေးဘူးဆိုပြီးတော့ရချင်းတလားဆက်တောင်းပါတယ်အချိန်တက်ထပ်တိုးပြလိုက်ပါတရားရုံးချုပ်ကပါစင်မြေလုံးတရားရုံးနေရာမှာမြတ်တမှန်ကန်တဲ့စီရင်ဆုံးဖြတ်မှုကိုပြုလုပ်ကြပါတယ်အဲ့လိုပြုလုပ်တဲ့အခါမှာတရားလူတရားခံဘက်ကစာရွက်စာတမ်းအယူခံတို့လျှောက်လက်ချက်တွေကိုပြည့်စုံအောင်သူကဟိုလက်ခံရယူခြင်းတဲ့သဘောရှိပါတယ်စင်မြေလုံးတရားရုံးနေရာမှာမြတ်တမှန်ကန်တဲ့စီရင်ဆုံးဖြတ်မှုကိုပြုလုပ်ကြပါတယ်အဲ6လပါဝင်ခြင်းအတွင်းလောက်မှာတော့အမိန့်ချနိုင်နေမယ်လို့အကြေတော့မြင်ပါတယ်ခင
်ဗျာမြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့အမြင့်ဆုံးတည်ရန်ပေးထားတဲ့လေကျောင်းမှုနဲ့ပတ်သက်လို့တရားခဏ်အကျိုးဆောင်တွေဘက်ကတော့တက်တေခိုင်လုံမှုမရှိဘူးဆိုပြီးယူဆနေတာပါအထူးသဖြင့်လူသက်လက်နဲ့မှတွေ့ရတဲ့ DNA တွေ့ရှိချက်ထဲမှာမြန်မာလူငယ်နှစ်ဦးရဲ့ DNA မတွေ့ရှိတာကအမှုဖြစ်စဉ်မှာထူးခြားနေတယ်လို့ဆိုပါတယ်ဒီအတွက်သူတို့နဲ့ပတ်သက်တဲ့အယူခံစာမျက်နှာပေါင်း319မျက်နှာကိုတင်ပြထားတာကြောင့်လေကျွန်းလူတက်မှုနဲ့တေတံချမှတ်ခံထားရတဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့ဟာလူတက်တယ်ဆိုတဲ့ပြစ်ဒဏ်ကနေလွတ်မြောက်လိမ့်မယ်လို့ယုံကြည်နေကြောင်းရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။အန်ဂယ်တို့တရားရုံးကနေခွင့်ပြုချက်ရပြန်လဲစစ်ခွင့်ရတဲ့အခါမှာအောက်တူဘက်မှာရှိတဲ့ DNA ကကလေးနှစ်ယောက်ရဲ့ DNA နဲ့မတူဘူးဆိုတဲ့ချက်ကတော်တော်ထူးခြားတဲ့ချက်ပါ။တကယ်တော့လူသားလက်နဲ့မှာတိုင်ပြီးအဲလူသားလက်နဲ့မှာတရားခံတက်လူကခြင်လို့15စက္ကန့်ဆိုရင် DNA တက်ပါတယ်။အဲ့တော့ကလေးတွေတတ်ပါလေလို့ရေကတောက်လျှောက်ဆွဆွဲလာတဲ့ပေါက်တူးပေါ်မှာရင်းနေတွေ့ရသားနဲ့ကလေးတွေတရားနဲ့မတူဘူးဆိုတော့ကကလေးတွေဟာတရားခံပုံဘူးဆိုတဲ့အချက်ကရှင်းနေတဲ့အချက်ပါ။ဒါကြောင့်မို့ဒီအချက်ကြောင့်ပဲကလေးတွေဟာဒီအမှုကလုကင်းနေဆိုတာသိတာပါလေ
။မြန်မာရှေ့ပြောင်းလို့သမားခမန်းကြီး4000လောက်လှုပ်လှုပ်ကင်နေတဲ့ကော့တောင်ပန်းချီကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဒီတိမ်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါ။ဒီအမှုမှာမြန်မာရှေ့ပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုလူတက်မှုမရေမှုဒီစီလူယူမှုပါဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်။ထိုင်းနိုင်ငံကော်စမေကျင်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော်စမေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်ကျင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်ရှင်။